ဒီကလေးစီကြီးပါလဲနော်လဲနေတာအဲ့ဒီကလေးစီကြီးလဲတဲ့ထိုင်တာဒီနားလေးကနေလေးရှိတာနေရအဲ့ဒီမာလောကကြီးလဲတဲ့ထိုင်လိုက်ပြီးတော့နေရတယ်နေရတော့ဒီဆက်ကြောင်ကကိုယ်ကကနာယူမိုင်ပေါင်း၄ဘီ၅ဘောင်းနှုတ်နဲ့အကတာထဲမှာဆက်ကြောင်ကလဲနေရတယ်နော်အဲ့ဒီလိုလဲနေလို့သူကလဲပဲသူ့အလုပ်ကိုမှန်မှန်ကန်ကန်လုပ်နေတာအဲ့တော့သဘာဝထဲမှာဘယ်ပစ္စည်းမှမနေနေတယ်လို့မသိဘူးဒီကလေးစီကြီးတွေကဒီလိုလဲနေလို့မသာဘူးသူကပြေးနေရတာစတင်တဲ့ချင်းကသူကပြေးနေရတယ်အဲ့တော့အဲ့ဒီသဘောသဘာဝကြီးအားလုံးကိုဖြုံုံပြီးတော့သုံးသပြီးကြည့်တဲ့အခါမှာဒီဩကာသလောကတစ်ခုလုံးထဲမှာကြီးကြီးသေးသေးပဲဟာမရက်နေရမရှိဘူးအများအားပြေးလို့နေရတယ်အဲ့တော့အဲ့ဒီသဘောတွေကြီးသေးသေးချာချာနှလုံးသွင်းတာစဉ်းစဉ်းတာကိုယ်ကိုယ်တိုင်းသိမှသမန္တဗုဒ္ဓဆိုတဲ့အမည်ကိုခံယူတာဟုတ်ပြီလေသိလို့ဟုတ်ပါလားအဲ့တော့အဲ့ဒါကဘာပိုင်းမှရှိနေလဲဒီထဲမှာရှိနေတဲ့ဤရဩကာသလောကအကြောင်းကိုပဲပြောနေတာအဲ့တော့အဲ့ဒီဩကာသလောကဒင်မကဘူးဩကာသလောကလို့ခေါ်တဲ့ဒီ planet ကြီးပေါ်မှာတတ္တဝါပေါင်းများများစွာရှိတယ်အဲ့ဒီတတ္တဝါကြီးကလူရောပြိဿံတတ္တဝါရောဒီ planet အပ်ပေါ်မှာနေကြတယ်အဲ့ဒါမျက်စိနဲ့မြင်ရတယ်အဲ့တော့ဒေသနာမှာပါတဲ့စကားကြီးအရာဒီကြရဒီသဘာဝတွေကိုကြည့်တော့အဲ့ဒီတတ္တဝါဆိုတဲ့တတ္တဝါတွေဟာဒီလိုဒီ planet အပေါ်မှာရှိတယ်လို့အခြား planet ပေါ်မှာလည်းပဲရှိတယ်ရှိတော့အဲ့ဒီမှာထူးထူးတဲ့အချက်ကဘာလို့လဲဆိုတော့သမ္မာသမ္ဗုဒ္ဓရဲ့ဒီဒိဗ္ဗစက္ခုအဘိညာဉ်နဲ့လောကကြီးကိုကြည့်တဲ့အခါကျတော့လူနဲ့တိရစ္ဆာန်လောက်သာဒီစက်ကြောလာတွင်မှာရှိတာမဟုတ်ဘူးဒီအထူးကလေးလည်းရှိသေးတယ်ဆိုတော့မြင်နေအဲ့တော့လူနဲ့အဆင်းမြင်တဲ့နတ်အဲ့ဒါဒါကတော့ဘာသာရေးတရားနဲ့ဆိုင်တယ်ဘုရားဘာသာတရားနဲ့မှသိညာပြောပြတာကအဆင်းမြင်တာကနတ်နတ်ပြည်၆ထပ်နော်အဲ့ဒီကအဆင်းမြင်တာကဓမ္မဓမ္မဆိုတာ20အဲ့လိုပြောတော့ဘာပြောလို့ဆိုရင်30တကုံ30တကုံကိုပြောတယ်အဲ့ဒီဘုံဆိုတဲ့စကားကဌာနကိုပြောတာမဟုတ်ဘူးဘဝအဆင်းတန်းကိုပြောတာအဲ့တော့တိကျစီရင်ကြည့်လို့ရှိရင်အခုတော်တော်မှာတိရစ္ဆာန်လည်းနေတယ်လူလည်းနေတယ်တိရစ္ဆာန်ကတိရစ္ဆာန်ဤဘဝလူကလူဘဝအဲ့ဒီမှာဘဝချင်းမတူဘူးနော်အဲ့လိုပဲမမြင်နိုင်တဲ့အရာငယ်ပြောရပြစ်ချာအတူရကျဲအဲ့ဒါတွေကအောက်ဘဝဒီရဲ့အဆင့်မြင့်တာကနတ်ပြည်၆ခုခေါ်တဲ့နတ်ဘဝ၆မျိုးအဲ့ဒီရဲ့သူရကဗိမဘဝ၆အမျိုး20အဲ့ဒါတွေပါတိကျကြလိလာလေလာတဲ့အခါကျတော့ဒီအမျိုးဘယ်ဘဝကမြင်ရတယ်လဲဒီဟာကခိုင်တယ်လေလို့သိတယ်လူဘဝပဋိသန်ဘဝလို့မမြင်တာမျက်စိနဲ့မြင်တယ်အဲ့ဒီတဲ့ပုံပြီးကောင်းတယ်ဆိုရင်နှက်ကောမြင်သလားဒီနှက်ရဲ့အသက်ကဒီတက္ကဘာမရှိဘူးကဘာပြည့်ရဲ့နှက်ကလည်းပြည့်တော့ဖြစ်တာကဇမာကျတော့ဟောရင်ရှိနေတဲ့ဒီဥရင်းလေးတွေဆိုလာစနစ်လေးဆိုလာစနစ်လေးတွေကဒီစက်ကြဝဠာတစ်ခုအဲ့ဒီစက်ကြဝဠာတစ်ခုဖြစ်ပြီးပြတ်သွားပြီမြေပြင်မှာကမဖြစ်သေးဘူးသူကအတက်ရှင်းနေတဲ့ဇင်မာကြီးအများကြီးဖြစ်တယ်အဲ့တော့သူတို့လူအတက်ကဘာပေါင်းများစွာရှိနေတဲ့ဇင်မာကြီးကြီးတော့သူတို့မြဲသလားရိုးရိုးပုဂ္ဂိုလ်ကမြဲတယ်လို့ပြောတယ်ဒါကြောင့်မို့လို့ဆန်းကျင်ဗျာရဲ့လို့ဆိုတဲ့အယူကအဲ့ဒီဇင်မာတို့ရဲ့အတက်ရှည်လုံးမြဲလုံးတကူကြည့်လုံးသူတို့ဖန်တင်လို့ဖြစ်လာတယ်လို့ပြောတယ်။သမ္မာသမ္ဗုဒ္ဓကအဲ့ဒီလိုဒီများပြောနေတော့မရဘူး။အဟုတ်ရှိလားအဟုတ်ပြင်းငင်လားမပြတ်ဘူးလားလို့ဆိုတာကိုဓမ္မဘဝကိုလိမ့်လာရတဲ့အခါကျတော့အလုံးဖြတ်သွားတယ်။အဲ့ဒီလိုလိမ့်လာတဲ့အခါမှာဘလောက်ထိပြူကြလာလဲဆိုတော့ဓမ္မဆိုတာဟာအခုလိုလူလိုနတ်လိုစိတ်နဲ့ကိုယ်နဲ့နှမျိုးစလုံးတွဲပြီးရှိတဲ့ဓမ္မကတစ်မျိုးစိတ်ကိုမရှိဘူးကိုယ်ခန္ဓာကြီးရှိတဲ့ဓမ္မကတစ်မျိုးနောက်ကကိုယ်ခန္ဓာဆိုတဲ့ရုပ်ခန္ဓာလည်းမရှိဘူးစိတ်သာရှိတဲ့ဓမ္မအရာ၄မျိုးအဲ့တော့အဲ့ဒါရင်းသေးချာကြည့်လိုက်တော့လည်းပဲဓမ္မဘဝဆိုတဲ့သဘောကိုသိနိုင်နားလည်နိုင်ဖို့ဆိုတာဟာအလုံးမြင်သောဒိဗ္ဗစက္ခုအဝိညာဉ်များကြီးအစွမ်းကြောင့်သာဓမ္မရှိမှန်းသိတယ်စီးရုံနဲ့မကဘူးဓမ္မမျိုးတွေမတူဘူးစိတ်နဲ့ကိုယ်နဲ့ရှိတဲ့ဓမ္မတစ်မျိုးပြောပါတယ်နော်ကိုယ်ကြီးရှိတဲ့ဓမ္မတစ်မျိုးပြောပါတယ်စိတ်ကြီးရှိတဲ့ဓမ္မတစ်မျိုးအဲ့ဒါတွေသူ တွေ့ရမှာကောသူတို့ကလည်းစီလျားလိုက်တာအတ္တတရားအတ္တတရားစီလျားဆိုလို့ချင်းအခုပြောတဲ့အယုပပြင်မှာဟာစိတ်ကြည့်ရှိတဲ့ပြင်မှာဟာလောကမှာအရှိဆုံးသူဟာဘယ်လောက်ပြန်ဖြေအောင်ဆိုလို့ချင်းမြောတဉာဏတဉာဏယတနာဉာဏ်ရပြီးတော့ပြင်မှာဖြစ်တဲ့ပုဂ္ဂိုလ်ကကဘာပေါင်း7000လောက်အတက်ရှိတယ်အဲ့တော့ရိုးရိုးလူရဲ့ဉာဏ်နဲ့သူ့ရဲ့အတက်ကိုဘယ်လိုမှသိနိုင်မြင်နိုင်တော့မရှိဘူးအဲ့တော့ဘယ်လိုဖြေနော်အာမြဲတာတော့မှရသူကသမ္မာသမ္ဗုဒ္ဓမြတ်ဖြစ်မဲ့ပုဂ္ဂိုလ်ကအဲ့လောင်နဲ့မသိနေဘူးကိုကိုယ်တိုင်အဟုတ်ပြအောင်လုပ်တဲ့အခါကျတော့ကဘာပေါင်း7400တောင်ကိုချုပ်ရကြည့်လိုက်တော့နောက်ဆုံးကြတော့သူပြတ်သွားတယ်နော်နောက်ထပ်ဇမဘုံကနေပြီးတော့ရုပ်ခန္ဓာငန်းခန္ဓာနှမျိုးရှိရဲ့လူဘုံတပ်ဘုံပြန်ရောက်တာပဲလို့ဆိုတာကိုသိပြီကြာပြည့်အဲ့တော့အဲ့လိုကြည့်လို့လည်းဇမလည်းမမြင်ဘူးဆိုတာသိတော့ဟောဒီလောကထဲမှာတတလောကဆိုတဲ့ဟာဩကတလောကကိုမြည်၍မြည်ကြသောတတ္တဝါအလုံးဟာဒီတတ္တဝါမျိုးဖြစ်ဖြစ်ငဲတယ်လို့မရှိဘူးခိုင်တယ်လို့မရှိဘူးဖြစ်လာပြီးရင်နောက်ဆုံးတော့ပြည်တဲ့ဘောရှိတာအမှန်ပဲလို့သိအဲ့လိုသိတာဘာသိကြတာလဲဆိုတော့ဘဝကိုသိရအဲ့တော့ဘဝပေါင်းအမျိုးပေါင်း30နဲ့တမျိုး30တဘုံအဲ့ဒီထဲမှာအရှိလျားဆုံးကဓမ္မာတို့ရဲ့အဆက်အဲ့လောက်ရှိလျားပြီမဲ့လည်းပဲသူတို့လည်းပဲသိကြတာပြတ်တာလို့ဆိုတာကိုသမ္မာသမ္ဗုဒ္ဓကသိသိကြကြသိလာတော့ဒါဖြစ်ရင်ဒီလောကထဲမှာဒီလိုပဲဖြစ်ပြီးတော့ပြည့်စည်ပြီးတော့တခါပြန်ဖြစ်ဆိုတဲ့သဘောရှိနေပါလားနော်အဲ့တော့ဘဝဆိုတဲ့သဘောကိုသိချာကြည့်ပြန်တော့လေဘဝကဘယ်လိုလုံးဆိုတော့သဘောရဲမဟုတ်ဘဝကအဆက်ဆက်ဖြစ်အဲ့ဒီအဆက်ဆက်ဖြစ်တော်တဘာဝရဲ့ဉာဏ်ကြီးလို့ရှင်လည်းပဲဘဝပေါင်းအနန္တနဲ့တတ္တဝါလည်းနေကြတယ်အဲ့တော့မိမိရဲ့ဉာဏ်ကိုအခုပုဂ္ဂိုလ်ကိုပြန်ပြီးစဉ်းစားရင်ဒေသနာပါပါတဲ့စကားအရာမိမိမှာရှိတဲ့ပစ္စုပန်ဘဝနောက်ကအတိတ်ကဘဝတွေမရေမတွက်နိုင်အောင်ဘဝအနန္တနေခဲ့ကြတဲ့အဖြစ်ဆိုတာကိုနှလုံးသွင်းတတ်စဉ်းမြင်တတ်ဖို့လိုလာတယ်အဲ့ဒီမှာအရေးကြီးနေတဲ့အချက်ကဘာလဲတော့အဲ့ဒီဘဝအပြစ်အပြစ်ဖြစ်အောင်လုပ်ပြီးနေတဲ့ဘဝတရားရှိနေတယ်ဘဝအပြစ်အပြစ်ဖြစ်အောင်လုပ်ပြီးနေတဲ့ဘဝတရားဘဝတရားအဲ့ဒီဘဝတရားဟောဒီဘဝရဲ့မှာပဲသူသွားအားကနော်ဘဝဖြစ်အောင်လုပ်ပြီးတဲ့သွားအားဟာဘဝရဲ့မှာပဲရှိအဲ့ဒီဘဝရဲ့မှာရှိနေတော့ဘဝဖြစ်အောင်နေပြီနဲ့အမျှလုပ်နေတဲ့အလုပ်ကြီးအလုတ်တွေကိုပါဠိလိုဆိုပါဆိုတမ္မအဲ့ဒီတမ္မဆိုတဲ့အလုတ်တွေလုတ်နေတာဟာဘာတွေဖွင့်နေအလုတ်သွန်းအားအလုတ်သွန်းအားတွေကိုလည်းခေါ်တမ္မတတိအဲ့ဒီတမ္မတတိဟာပြတ်တတော်ရတိုင်းမှာလူတိုင်းမှာနေ့စဉ်နဲ့အမျှတမ္မတတိတွေကလည်းပါလို့နော်ဖွက်ပေါ်နေတယ်မညံ့မနာတမ္မတတိတွေကဖွက်ပေါ်နေအဲ့ဒီတမ္မတတိဆိုတာဘာပြောတာလဲအလုတ်သွန်းအားဘာသွန်းအားရုပ်နဲ့နာနဲ့စိတ်နဲ့ကိုယ်နဲ့မစုတွဲပြီးတော့လုပ်နေတဲ့အလုပ်တွေအဲ့ဒီအလုပ်တွေကထွက်ပေါ်လာတဲ့စွမ်းအားကိုခေါ်တယ်ကမ္မတတိအဲ့ဒီကမ္မတတိဆိုတဲ့သဘောကဒီစွမ်းအားတွေကဒီရုပ်ဒီနာနဲ့စုနဲ့အမြဲတမ်းတွဲပြီးတော့လိုက်ပါနေဒါရီကလိုက်ပါနေအောင်ကံစွမ်းအားခေါ်တဲ့ကမ္မတတိကဒီရုပ်ဒီနာနဲ့စုနဲ့အမြဲတမ်းတွဲပြီးလိုက်ပါနေနော်အဲ့ဒီတော့ဟာဒီဒေသနာမှာပါတဲ့စကားနော်ဒီပြင်ဒေသနာမှာမရှိတော့ဒီသာကိုဒီသာသာမှာသာမြင်လေ့လာလို့ရတယ်ကံစွန့်အင်းအဲ့ဒီကံစွန့်အင်းဟာပုဂ္ဂိုလ်တိုင်းသတ္တဝါတိုင်းကံနဲ့အမြဲတမ်းရှိဘာဖြစ်လို့သူကိုယ်တိုင်းကဘဝကိစ္စအဝဝကိုဆောင်ရွက်နေတဲ့အလုပ်တွေစိတ်နဲ့ကိုယ်နဲ့တွဲပြီးလုပ်နေတဲ့အလုပ်တွေအဲ့ဒီအလုပ်ကြောင့်ဖြစ်ပေါ်လာတဲ့စွမ်းအားကံစွန့်အားအဲ့ဒီကံစွန့်အားဟာဒီစံပါမရှိနေသောကိစ္စအဝဝကိုပြီးမြောက်အောင်ဆောင်ရွက်ပြီးတော့အစွမ်းရှိုံနဲ့မကဘူးသူ့မှာဗာကျမ်းနေရောဆိုတော့အခုဖြစ်နေတာနဲ့ပြောရင် momentum ခေါ်တယ်ဒီစီးတစ်ခုဒီအချိန်အဝါနဲ့ယင်တစ်ခုသွားနေတဲ့ဆိုရင်အဲ့ဒီသွားနေတဲ့ယင်ကြီးရဲ့မှာအရှိန်ပါတယ်အဲ့ဒါလေးဥပမာပြောမယ်ဆိုရင်ဘယ်လိုလုပ်ဆိုတော့ကျွန်တော်တို့အခုမော်ရကားမောင်းနေတဲ့ပုဂ္ဂိုလ်တွေမော်ရကားရဲ့ဒင်းကိုအနိုင်မှန်လေးတဲ့ထုံးနဲ့မောင်းလာ။မောင်းလာတဲ့အခါအဲ့ဒီစက်ကတွန့်နေလို့မော်တော်ကြီးပြေးနေတာအမှန်ပဲ။ဆိုတော့အဲ့ဒီမော်တော်ကားကိုဒီယာလေးထုတ်ချုပ်ပြီးတော့စက်ကိုပိတ်လိုက်တယ်။ဒ တိမအုပ်ဝေဒီမောရကဟာစက်မလဲတော့ညာလည်းပဲဖြစ်ဆက်ပြီးတော့ပြေးနေတယ်အဲ့ဒါကိုခေါ်ရင်မိုမင်တမ်ခေါ်အရှင်းနော်အဲ့ဒီအရှင်းဟာတဘာဝတရားကြီးသူ့အလုံးနဲ့သူ့လုံးနေကြတော့အလုံးဤအရှင်းသာစက်အလုံးဤအဲ့လိုရဲ့ရုပ်နဲ့နာမ်နဲ့နှစ်ခုတွဲပြီးအလုံးလုံးနေတဲ့အလုံးကြီးအဲ့ဒီအလုံးကြီးရဲ့အလုံးကပြစ်စုံပန်းမှာပြင်းရောက်အောင်ဆောင်ရွက်ပြည့်နေမှာတော့အလုံးမှာပါပါတယ်အရှင်းကြီးပါတယ်အဲ့ဒီအရှင်းကိုပါခေါ်တယ်ကံသွန်းကမ္မတ္တိအဲ့ဒီကမ္မတ္တိကြီးကပါလို့နေဒီယုတ်ဒီနံကိုအစ်စ်အစ်စ်ယုတ်နံဖြစ်အောင်အမြဲတမ်းလုပ်ပြနေတဲ့သဘောဒီဟာကြီးကတော့အစ်စ်တွင်လိမ့်လာရမယ်ဒေသနာပါတရားများနော်ဒါကအစ်င်းမြကံဆိုတဲ့သဘောနဲ့တတဝါနဲ့အမြဲတမ်းတွဲဖက်နေတဲ့သဘောအတတဝါဆိုတာဟာပြင်းမြတကယ်ရှိတာပါလေလူတရားနဲ့နံတရားလူတရားနဲ့နံတရားဆိုတာဘဝတစ်ခုပြီးတစ်ခုဖြစ်နေတော့ဘဝတစ်ခုနဲ့တစ်ခုဆက်ပြီးနေတဲ့အလုပ်ဖြစ်တယ်။အဲဒါကိုပါခေါ်တယ်ပฏิတန်နည်းပฏิတန်နည်းဆိုတဲ့သစ္စာကိုစဉ်းစားကြည့်လို့ရှိရင်အခုလူဘဝလူခန္ဓာကိုရတဲ့ကျွန်တော်တို့လူတိုင်းလူတိုင်းပฏิတောက်ကြောင့်လေ့လာတဲ့ပညာ embryology embryology မှာသတိချက်ရရှင်းပြထားတာရုပ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဘာလို့ပြောလို့မျိုးဥအမိအမျိုးဥနော်ပြောပါတယ်အဖအမျိုးဥအိုရမ်းနဲ့ပါမေတ္တဆိုတာအရင်ကခုတွဲကြနော်တွဲကြတဲ့အချိန်အိုရမ်းနဲ့ကိုပါမေတ္တဆိုတာဖောက်ခွင်းဝင်သွားတဲ့အချိန်အဲ့ဒါလေးဟာ moment of fusion အဲ့ဒီအချိန်လေးကို moment of conception အဲ့ဒါကိုခေါ်ရတယ်ကျွန်တော်တို့ကကြပါတယ်ပฏิတန်ဒီခဏပฏิတန်ဒီခဏဆိုပါတယ်ပฏิစရိစေတော့အချိန်အဲ့ဒီပฏิစရိစေတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီတနာမှာပြောတဲ့စကားရဲ့အခုရုပ်ပိုင်းဆိုင်ရာ embryology ပြောတဲ့စကားရုပ်ပိုင်းဆိုင်ရာမှာတော့အတူပါပဲဒီမျိုးဥမျိုးစုပူးပေါင်းလို့ဖြစ်တာဟုတ်ပြီအဲ့ဒီမှာဒီ embryology မှာပြောတဲ့အကြောင်းအရာကဒီစားရုပ်တွေပုံမှုဆုံးနေပုံမှုဆုံး23 part ရှိအဲ့တော့အမိဘက်က23အဖဝက်က23လာပြီးတော့သူတွေ့ကြတွေ့ကြတဲ့အခါအဲ့ဒီထဲမှာပါလာတဲ့ပုံမှုဆုံးမျိုးတွေကပါလာတဲ့ဂျင်းတွေအဲ့ဒီဂျင်းတွေဖြစ်အောင်လုပ်နေတဲ့ DNA တွေအဲ့ဒီ DNA တွေခုနဲ့တခုဆက်ကြအဲ့လိုဆက်တဲ့အချိန်ခါမှာဘဝအဖြစ်တစ်ခုကိုပေါ်အောင်လုပ်ပြတယ်အဲ့ဒီဘဝအဖြစ်တစ်ခုပေါ်အောင်လုပ်ပြတဲ့ဆိုတဲ့နေရာမှာအခုသိက္ခာပညာပြောတဲ့စကားတွေကဒီဟိုရင်းလေးဖိတက်လေးဒီပဋိပဒေရုပ်လေးပဋိပဒေသတ္တဝါလေးသူဟာရောက်ရဖြစ်မယ်၊၄င်းဖြစ်မယ်ဆိုတဲ့ကိစ္စမှာ sex determination အဲ့ဒီမှာဘာလို့ပြောလို့ဆိုလို့ရှိရင်အမိဘက်ကအမြဲတမ်းဒီအမမျိုးဥရှိအမမျိုးရှိအဲ့ဒါကို X ဆိုမဆုံးဖြစ်အဖဘက်ကတည်လာတဲ့ဟာကအမိဝင်ပေါ့အမဖြစ်စီတဲ့ X ဆိုမဆုံးပါရင်ပါမယ်ဘုံဟုတ်အဖိုးဖြစ်စီတဲ့ Y ဆိုမဆုံးပါရင်ပါမယ်အဲ့ဒီမှာ X နဲ့ X နဲ့တူလို့ရှိရင်အဖဘက်ကလည်း X အမဘက်ကလည်း X ဆိုလို့ရှိရင်ဒီဟာမင်းကြီးဖြစ်သွားအဖဘက်က Y ပါလာရင် X နဲ့ Y နဲ့တူလို့ရှိရင်ယောက်ျားဖြစ်မယ်နော်အဲ့တော့အဲ့ဒါဟာ sex determination factors and genes နော်အဲ့ဒီလိုပြောတာအဲ့တော့အဲ့ဒါဟာသိပ္ပံပညာနည်းနည်းတော့ဒါပဲဒါဟာအကြောင်းအားလျော်ဆိုမိမဖြစ်ခြင်းဖြစ်မဲ့ယောက်ျားဖြစ်ခြင်းဖြစ်မဲ့ဒါဟာသူ့ဘက်ကပြောဆိုတော့ဒေသနာကဒီလိုပြောတာမဟုတ်ဘူးဒီဘဝတစ်ခုအစ်စ်ကိုတည်ထောင်ပေးတဲ့နေရာမှာဘာပါနေလဲကံစွန်းအင်းဖြစ်တယ်ဘဝအစစ်အစက်ပြည့်ရတဲ့ကံစွန်းအင်းဒီဘဝအစ်စ်ကိုတည်ထောင်ကြမှာအခုပြောတဲ့ပါတယ်ရကြဖြစ်ဖို့မင်းမဖြစ်ဖို့ဖြစ်ကြပါလေပဲ။ကံစွန်းဤဤခံရင်းဖြစ်ပါနော်။အဲ့ဒါလည်းမကြောက်ဘူးပါလား။ကျွန်တော်တို့ဒေသနာမှာပါတဲ့စကားအတိုင်းပြောရမယ်ရှင်။ဒီပုဂ္ဂိုလ်လေးဒီခါဒီဘောအတ္တဆန္ဒကိုညတော့အယုံယုံဆိုတာလည်းရှိတယ်၊ယုံဆိုတာလည်းရှိတယ်နော်။အသာဖြူတာလည်းရှိတယ်၊အသာမဲတာလည်းရှိတယ်၊စွမ်းအားထက်တာလည်းရှိတယ်၊ဉာဏ်ကောင်းတာလည်းရှိတယ်။အဲ့ဒါတွေအားလုံးဟာဒီဥနဲ့ဒီမသိကြခြင်းဒီအတိတ်ကပြုခဲ့တော့ပါတယ်နော်။အလုပ်ကအဲ့ဒီအလုပ်ကြီးတွေမှာပါတယ်ပါတယ်ဆွမ်းအားအဲ့ဒီဆွမ်းအားတွေရဲ့အနေအထားတစ်ခုနဲ့တစ်ခုမကြည့်ကြတော့ပြစ်ထုတ်ပါမှာတေတော့ပဋိသင်္ဍိခဏမှာအဲ့ဒီဆွမ်းအားအမျိုးမျိုးတို့ကသူတို့ကိုအထောက်ပံ့ပေးတာအဲ့လိုအထောက်ပံ့ပေးတဲ့အကျဉ်းချမှုတွေပဲရောက်ကြဖြစ်မဲ့ပုဂ္ဂိုလ်ကရောက်ကြဖြစ်ရတယ်မိမဖြစ်တဲ့ပုဂ္ဂိုလ်ကမိမဖြစ်ရတယ်ဘာလို့လဲသူ့လိုရလိုရသွားတယ်အဲ့တော့အဲ့ဒီအကြောင်းအရာတွေကိုဒီလိုခြားခြားပြန်ကြည့်လို့ရှိရင်ဒီဘဝဒီမှာတန်တန်အကျိုးတွေတဘောမှာဘဝအဖြစ်အဖြစ်ကိုတည်ထောင်ဖို့ကိုနားလည်ရမယ်။နားလည်ရမယ်ဆိုတာအခုဖြစ်နေတဲ့ရုပ်တရားလေးကိုဘာနဲ့တည်ထောင်တာလဲဆိုတော့ပြီးရမယ်တည်ထောင်မှာနော်။ အဲ့ဒါကိုပါခေါ်တယ်ယုတ်ပြီရအဲ့ဒီယုတ်ပြီရလေးဖြစ်တဲ့အချိန်မှကျွန်တော်တို့ရဲ့ဒေသနာမှလာတဲ့အတိုင်းကဉာဏ်ပြီရနော်ဉာဏ်ဤပြီရဝိညာဏနော်အဲ့တော့ပဋိပတိဝိညာဉ်လေးလည်းပဲအဲ့ဒီအချိန်မှတည်တယ်ပဋိပတိယုတ်ပြီလည်းပဲအဲ့ဒီအချိန်မှတည်တယ်နော်အဲ့ဒီပဋိသေရေယုံနဲ့ပဋိသေရေနာနှစ်ခုဒီကနှစ်ခုကဒီကမိညာမှာအတိုင်းသူတို့တို့ပွားပြီးတော့ဘဝကြီးကိုဆက်တယ်အဲ့ဒါဟာဘဝအဖြစ်ဒီထောင်းတဲ့ဒီထောင်းကြီးအဲ့ဒါဟာကံစားယုံနဲ့ကံစားနာအဲ့ဒီဘောရီကိုဒေသနာမှာပါတာအဲ့ဒီပါတဲ့ဒေသနာမှာပါတဲ့အကြောင်းညာကိုတော့ဖြစ်နေမိမိတို့ကိုယ်ပိုင်ဉာဏ်နဲ့ဘလောက်ထိအောင်ဒီဘောရီမှန်ကန်တယ်လေဘယ်လိုသိမှုတယ်ဆိုတာစဉ်းစားရအဲ့လိုစဉ်းစားရစဉ်းမြင်ရတဲ့အတတ်ပညာကြီးဒီဒေသနာမှာအများကြီးရှိတယ်။ဘုရားဉာဏ်နဲ့တော့စဉ်းစားအဲ့ဒါကိုပဲပါခေါ်တာနော်။သဒ္ဒနာဗုဒ္ဓသဒ္ဒနာနော်။အဲ့တော့သုလိုဇနာကဘယ်လိုလုပ်သလိုရှိရင်ဒီသဘောဒီတဘာဝတွေမှာဗုဒ္ဓဒေသနာကဘာပြောလာလို့ဆိုတော့ရုပ်ပိုင်းဆိုင်ရာမှာလည်းပဲရုပ်သွန်းအင်းကြီးအလုပ်လုပ်တယ်။နာမ်ပိုင်းဆိုင်ရာမှာလည်းနာမ်သွန်းအင်းကြီးအလုပ်လုပ်တယ်။အဲ့ဒီနာမ်သွန်းအင်းကြီးရုပ်သွန်းအင်းကြီးအလုပ်လုပ်ရုံနဲ့မကဘူး။ယုံနဲ့နာနဲ့နှစ်ခုတွဲပြီးလုပ်တဲ့အလုပ်နော်ယုံနဲ့နာနဲ့နှစ်ခုတွဲပြီးလုပ်တဲ့အလုပ်ဆိုတာကကမ္မအဲ့ဒီကမ္မတွေကဘယ်လိုကမ္မတွေလဲဆိုရင်စိတ်နဲ့လုပ်တဲ့အလုပ်ကိုမနောကမ္မနှုတ်နဲ့လုပ်တဲ့အလုပ်ကိုဝိညာဉ်ကမ္မကိုယ်နဲ့အလုပ်လုပ်တဲ့လူကိုကာယကမ္မအဲ့ဒီသံသုံးပါးဆိုတာဟာစဉ်ဆက်မပြတ်သတ္တဝါတိုင်းနိဗ္ဗာန်နဲ့အမြတ်လုံနေတာအဲ့ဒီကံတွေအဲ့ဒီအလုပ်တွေလုပ်တိုင်းလုပ်တိုင်းသိမြောက်တဲ့သစ္စာဗံပါလည်းပဲအကျိုးပြုသွားတယ်ပြီးတော့သူတို့ရဲ့သွမ်းအားတွေကလည်းပဲဒီသူ့ရဲ့အနေအထားအလိုက်ကြီးရင်ကြီးလောက်ငယ်ရင်ငယ်လောက်တန်သွမ်းအင်းတွေကလည်းပဲသူ့ဝေးပြီးတော့နေတယ်အဲဒီသူ့ဝေးနေတဲ့သဘောကိုသာဖောင်းတော့အာယုခဏကမ္မသတိအဲလိုခေါ်တယ်အဲတော့အဲဒီသဘောတွေမှာကြီးလိုက်တဲ့အခါကျတော့ဘုရားရဲ့ဝေဒနာမှာပါတဲ့အခါကျတော့လိုင်းကဘယ်နှလိုင်းဖြစ်ဆုံးဆိုလို့ရှိရင်မန္တတိစဉ်ဆက်မပြအလုံးလုံးနဲ့လိုင်းကတလိုင်းရုပ်သောအားဖြင့်စဉ်ဆက်မပြလုံးနဲ့လိုင်းကတလိုင်းရုပ်သောအားနဲ့နာမ်သောအားနဲ့တွဲပြီးတော့လုံးနေတဲ့ကမ္မလိုင်းကတလိုင်းအဲဒီလိုင်းသုံးလိုင်းကအရှင်မြေအလုံးလုံးနေတာအဲဒီလိုင်းသုံးလိုင်းအလုံးလုံးနေတော့မှပေါ်လာတဲ့သဘောကိုပုဂ္ဂိုလ်လို့သတ္တဝါလို့သူလို့ငါလို့ဆိုတဲ့ဟာတွေခေါ်ရအဲတော့တကယ်အလုံးလုံးနေတာကတော့သွမ်းအားယုတ်သွန်းအားလိုင်းနန်းသွန်းအားလိုင်းအလုံးသွန်းအားလိုင်းသုံးခုပါနေတာအဲ့ဒီမှာဒိဋ္ဌိသင်္ကြန်ရမယ်ချက်ကသတ္တဝါရှိရင်မှရှိရင်တန်သွန်းအားအငြင်းရန်ကပါနေတယ်မချက်လို့မရဘူးအဲ့ဒီမှာခဏပြောရဲဓမ္မဥပ္ပယံသင်္ကြန်ရင်နော်အဲ့ဒီဒီအပညာတတ္တခေါ်တဲ့ယုတ်ရှိတဲ့ဓမ္မဟာဓမ္မဖြစ်နေကဘာ900နေရနေပြီမဲ့လို့သူနဲ့ခက်ရပါရှိနေတာသူရကံသွန်အားရှိဇမာဖြစ်ဖို့အာထုတ်ထားတဲ့ဇံသွန်အားကုန်နနဲ့တည်းနဲ့အတိတ်ကရှိနေတဲ့ကံသွန်အားကသူ့ကိုဖြတ်ပြီးတော့ယုံနာနှပါရှိတဲ့ဘုံမှာဖြတ်ဖြစ်ခိုင်းလိုက်တယ်အဲ့တော့ဖြတ်ပြီးဖြစ်ရတာပဲသံမြာဖြတ်လေရအဲ့လိုပဲဒီအာယုဘဆိုတဲ့ယုံနဲ့ရှိတဲ့ဘုံကဇမာတွေလည်းပဲသူနဲ့ကပ်ရဲ့ကမ္မတတိယရှိနေအဲ့တော့သူတို့ရဲ့ဉာဏ်သောအားနဲ့ကဘာပေါင်း7000ကျော်အပင်ဉ္စတ္တမှာဖြစ်နေမြေအောင်အဲ့ဒီဉာဏ်သောအားဉာဏ်ရောက်ရတဲ့ကံအဆုံးသတ်သွားရင်သူ့နောက်ကပြုခဲ့တဲ့ဉာဏ်သောအင်းကြီးကဖတ်ပြီးတော့ပုဂ္ဂိုလ်တတ္တဝါဉာဏ်ရုပ်နှစ်ပါးရှိတဲ့လူနဲ့ဖြစ်အောင်တစ်ခါထပ်လုပ်တယ်အဲ့တော့ဘာပြောနေအောင်ဆိုရင်ဒီမှာပြည့်ပြည့်အဲ့ဒီဉာဏ်သောအင်းကမညှပ်ဘူးအလုံးလုံးနေတယ်နော်အဲ့ဒီသဘောကိုသိမှသာဝတိရတယ်ဘဝသဘောကိုသိရဘဝသဘောကိုသိပြီးမှဘဝအဆက်ဆက်သန္တရာအကြောင်းကိုသိရဘဝအဆက်ဆက်သန္တရာဆိုတာကိုသိပြီးချာချာနှလုံးသွင်းခြင်းဖြင့်ကြည့်တော့ပုဂ္ဂိုလ်တ attva နဲ့လဲနေတဲ့သန္တရာမဟုတ်သွမ်းအားရလဲနေတဲ့သန္တရာအဲ့ဒီမှာပါတယ်ရုပ်သွမ်းအားနာမ်သွမ်းအားအဲ့ဒါတွေပူ၍ခိုင်ခန့်နဲ့အစဉ်မပြတ်လိုက်ပါနေတာကကံသွမ်းအားသူတို့ဒီကနေတဘာဝဆရာတွေအလုံးလုံးနေတာလို့သမာသံဗုဒ္ဓကိုယ်တိုင်ကသူကိုယ်တိုင်ရှိမှုရဲ့ပညာပါရမီနဲ့သိပြီဖြစ်ရတိမအဲ့ဒီကံသွန်အားတွေဟာဒီတိုင်းနဲ့နေမှာလားဒီစက်တွေလဲနေတာဟာညှက်လို့ရသလားမညှတော့ဘူးလား ေးချစဉ်းစားစဉ်းစားတော့အာဆက်ဆိုတာသူ့ဟာသူလဲနေတယ်ဆိုရင်သူ့ရဲ့တိချောက်ထားတဲ့မထန်နေခြင်းမျိုးသိနော်ဆက်တိချောက်ထားပုံကိုသိရင်ဘယ်ခလုတ်ကိုနေရင်ဘယ်ဟာကိုဖြုတ်ရင်ဒီဆက်ရမှာပဲဆိုတဲ့သဘောကိုလေ့လာရတယ်လေ့လာရတော့မှအဲ့ဒီဘဝဆက်ဆံငါးပြုနေတဲ့ဘဝဆက်ရရရကြံအတွေ့မိပညာကိုသမတဗုဒ္ဓဆရာရလာအဲ့ဒီမိပညာကိုရပြီဆိုတော့မှသူ့ကိုယ်တိုင်သူ့ရဲ့ဘဝဆက်ကိုရအောင်လုပ်တာအဲ့ဒီဘဝဆက်ကိုသူ့ကိုယ်တိုင်ရအောင်လုပ်လိုက်တဲ့အခါကျတော့မှဘဝဆက်လည်းရသွားပြီနောက်ထပ်ဖြတ်ပြီးတော့အစ်လည်းမစေတော့ဘူးသန္တရာဆက်လည်းရပြီလို့ဆိုတာသူ့ကိုယ်တိုင်သိပြီလို့ဆိုတဲ့အချိန်ကြတော့မှသူ့ဟာသမတဗုဒ္ဓဖြစ်ပြီလို့ရှင်းရတာပညာပြီးတော့မှအဲ့ဒီလိုဘဝဆက်ကိုရည်လိုသည်ရက်နိုင်တော့အောင်အဆင့်ကြီးသူများကိုမိပညာပေးမိပညာပေးတဲ့အခါကျတော့မှအဲ့ဒီဘဝဆက်ရရရကြောင်းအတွေ့ညှော်မှန်းပြီးတော့အဟုတ်လုံနေတဲ့ပုဂ္ဂိုလ်တွေမှာဘုရားဖြစ်လာပြီးတော့သိထားတဲ့အတိုင်းဒီသင်္သဝေယ၅ဦးပထမဦးဆုံးဘုရားကသူရှိတဲ့ပညာကိုသိသိကြကြသိနော်ဆံဝေဖြေဆံဝေဖြေတော့ဘာဖြန့်လို့ပြရတော့ဆိုရင်ဘဝဆက်ရက်ကိုမိပညာပြည့်ရအဟုတ်ဘဝဆက်ကိုရက်အောင်လုပ်ချက်အကျင့်ဝိပဿနာဘာဝနာကိုပြည့်အဲ့လိုပြည့်လို့ပြည့်ချင်တာအထူးလိုက်ကြလို့ဒီသင်္ခေတ်ညာဥပါသမဥဇုံကြားသိတော့သံဃာဆက်ဖြတ်မိပညာကိုသိယူနေမှာကိုကိုယ်တိုင်နဲ့ပဲသံဃာဆက်ဘဝဆက်ကိုပြအောင်ဖြတ်ကြတဲ့ပုဂ္ဂိုလ်အဲ့တော့အဲ့ဒီပုဂ္ဂိုလ်တွေအားလုံးနောက်တော့ပေါ်လာတော့ဒီပုဂ္ဂိုလ်တွေကိုပဲခေါ်ရအောင်အရဟံတယဟန္တာအဲ့တော့ဖျားရှင်ကတကယ်သူကိုယ်တိုင်သိထားတော့ဒီသဘာဝတရားကိုသိသိချာချာရအောင်ဒီဒီဒီသံဃာဆက်ရအောင်ဘဝဆက်ရအောင်လို့အဲ့ဒီဘဝဆက်ရလို့ဘဝဆက်ရချင်းကြောင့်ရရှိတဲ့ဉာဏ်ကြီးနော်ရရှိတဲ့ဉာဏ်ကြီးကဘာရလို့ဘဝဆက်ရသွားလို့ရတဲ့ဉာဏ်ကြီးဘဝဆက်လဲနေလို့ဖြစ်နေတဲ့ဉာဏ်ကြံမှုနဲ့ဘဝဆက်ရသွားခြင်းကြောင့်ရရှိတဲ့ဉာဏ်ကြီးမတူမတူဘူးဘဝဆက်ရသွားလို့ဉာဏ်ကတဲ့ဘောကိုနိဗ္ဗာန်လို့နာမည်ပေးတာနော်និရောဓလို့ပေးတာအဲ့တော့အဲ့ဒီသဘာဝတရားတွေဟာသဘာဝဆက်ကြည့်ရအောင်လို့ဆိုတဲ့စဉ်းညာရဟာဘလောက်ကြာတော့လေးစဉ်ချင်းတဲ့ကဘာတစ်ပိန်းသူ့ကိုသူ့ရတာအဲ့ဒီမှာပါရမီဖြည့်တယ်ပါရမီဖြည့်တယ်ဆိုတဲ့တကားဟာပါတယ်ကံစွမ်းအားတွေကိုဖြည့်ရတယ်ကံစွမ်းအားတွေတဲ့မှာပါတာလေဉာဏ်အားပါပဒါအားပါဝိရိယအားပါအဲ့ဒီအားတွေစည်းတဲ့စည်းလာအောင်လုပ်တာသံမီရှိတယ်သံမာအဲ့ဒီကမာရီအာတိမောအာတိလို့ပါတယ်နောက်ဆုံးကြည့်ရတော့အရှင်အမြင့်ဆုံးနဲ့အရှင်အမြင့်ဆုံးလူဘဝကိုရပြီးတော့မှမိမိကိုယ်တိုင်ဘဝဆက်ရအောင်ဆောင်ရွက်ခြင်းရပြီးတဲ့ဘဝအဲ့ရပြီးတဲ့ဆက်ရပုံရနေတဲ့ဒီရဲ့ဆက်ရသွားလို့ဆန်းလာတဲ့ဘဝလေးသူ့ကိုယ်တိုင်ကြည့်တယ်အဲ့တော့မှတစ်ခါဖြတ်ပြီးတော့ရှင်းပြန်ဝင်တော့ဒီဖျားဤဒီအတိုင်းနဲ့ဘဝဆက်ရသွားတယ်ဉာဏ်ဉာဏ်ကြတယ်အဲ့ဒီပုဂ္ဂိုလ်ကြီးအရိယာပုဂ္ဂိုလ်ကြီးဟုတ်ပါလားအဲ့ဒါဟာကျွန်တော်တို့ရဲ့ဒေသနာနော်အဲ့ဒီဒေသနာမှာပါတဲ့သဘာဝတရားများရဲ့အကြောင်းကိုသိအောင်နားလည်အောင်ကျွန်တော်တို့ကအခုအဆင့်ပြန်ပြီးတော့ပေါ့လေမမိတ်ဆွေတို့ရှင်းပြတာကဒါကအလုံးကိုအစီအယုံပြီးတော့ပြောရတာပါတကယ်ဆိုတော့ဒီအကြောင်းများတွေကဖြည်းဖြည်းတစ်ဖြည်းဖြည်းလိလာမနော်အခုဖြစ်ပြင်ပြနေတဲ့ပညာရည်ကြီးတွေအမျိုးစုံပေါင်းစပ်ပါဝင်နေတဲ့ဒေသနာအဲ့တော့အဲ့ဒီမှာကျွန်တော်တို့အခုပြနေတာသဘောတရားကြီး20နဲ့တင်လာကြီးဒါအကြမ်းများအားဖြင့်အဲ့ဒါပြီးတဲ့နောက်ကျွန်တော်တို့ကလက်တွေ့ကိုရဲ့စခန်းပေးနေမနေ့ကနေ့ရက်နေ့လေးနေ့ရက်ဖြစ်အဲ့လိုပြီးတဲ့အခါကျတော့အခုပြောတဲ့ညရှင်ပြီးတဲ့ဤတွေကိုယူ၍ကျွန်တော်တို့အေးပါဒီကကြတော့လက်တွေ့အားဖြင့်ပြင့်မယ်ပြန်မယ်အားထုတ်မယ်ဆိုရင်အခုပြောတဲ့အခြေခံတဘာဝရုပ်တရားဤအခြေခံနံတရားဤအခြေခံယုံနံတို့စုတွဲပြီးအလုံးလုံးနေတဲ့ခန္ဓာ၅ပါးဤအကျောင်းကိုဆက်တင်ပြီးအားလျော်စွာသိရအဲ့ဒီလိုသိအောင်လုပ်တဲ့ပညာကိုပါခေါ်တယ်ဝိပဿနာပညာအဲ့ဒီဝိပဿနာပညာကိုထိုက်တယ်ပြီးအားလျော်စွာသိပြီးတော့မှလေ့ကျင့်ခံလုပ်အဲ့ဒီလေ့ကျင့်ခံကိုဝိပဿနာဘာဝနာ အဲ့ဒီဝိပဿနာဘာဝနာဆိုတာကိုလေ့ကျင့်နိုင်ဖို့အတွက်အချိန်က20နာရီကျော်အဲ့တော့အဲ့ဒီမှာဘာကစပြီးတော့ပြေရုံဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကဒီသဘာဝတွေကိုနော်ကိုယ်ကိုယ်တိုင်အားထုတ်မယ်ဆိုရင်ဒီလူသားတို့ရဲ့အနေအထားနဲ့အမြန်ဆုံးအာရုံယူနိုင်တဲ့သဘောဟာမိမိဤယူပက်ခန္ဓာသည်သဘာဝတရားအစ်အဲ့ဒီယူပက်ခန္ဓာဤအနေအထားကိုအရှိနေအရှိတတိုင်းမြင်နိုင်သိနိုင်အောင်လုပ်တဲ့ဤပညာအဲ့ဒီပညာကကျွန်တော်တို့ရဲ့ဝေဒနာမှာပါတဲ့မဟာသတိပဋ္ဌာန်တို့မှာပါတဲ့ဝေဒနာအဲ့ဒီမဟာသတိပဋ္ဌာန်မှာပါတဲ့ဉာဏ်ပဒနာသတိပဋ္ဌာန်ကာယဉာဏ်ပဒနာသတိပဋ္ဌာန်ပြီးတဲ့အခါကျတော့ဓာတုဝဝဌာနကမ္မထံနော်ဓာတုမနတိကာရကမ္မထံပြီးတဲ့အခါကျတော့ဝေဒနာဉာဏ်ပဒနာကမ္မထံပြောမှာစိတ်အနုပါဒနာကမ္မထာဒီကခါကျတော့ဓမ္မအနုပါဒနာကမ္မထာအဲဒီအစင်းတွေကိုသူ့သဘောနဲ့သူ့သဘာဝဘာကြောင့်ဒီလိုအစင်းနဲ့တက်ရတယ်ဘယ်လိုတက်ရတယ်ဆိုတာကိုကျွန်တော်တို့လေ့လာတယ်လေ့ကျင့်အဲ့တော့ဒါဟာအခုပြောခဲ့တဲ့အကြောင်းညာအားလုံးချုပ်ကြည့်ရင်ဘဝဆက်ရအောင်လုပ်တဲ့ဉာဏ်ပညာဖျားပေးတဲ့ဉာဏ်ပညာအဲ့တော့အဲဒီမှာဘဝဤသဘောသဘာဝဘဝဤအတိတ်တွေကိုနားလည်သဘောပေါက်ဖို့အဲဒီနေရာမှာဘဝအတိတ်ရဲ့ဆိုတဲ့နေရာမှာမိမိရဲ့အတ္တအစွဲနဲ့ကြည်နေတဲ့ငါဘဝငါအဖြစ်ငါအကြောင်းဆိုတာကတမျိုးတဘာဝတရားတွေအလုံးလုံးနေတဲ့ရုပ်ခန္ဓာတဘာဝတရားတွေအလုံးလုံးနေတဲ့နာမ်ခန္ဓာဆိုတဲ့တဘာဝကလုံနေလို့ဖြစ်ပေါ်လာတဲ့ဘဝအဲ့ဒီဘဝနှစ်မိမိစွဲနေတဲ့ငါဘဝနှစ်ခုဘယ်လိုပွားချားလဲဘယ်လိုတူရဲ့ဘုရားဘုရားအုတ်ချုပ်နေရဆိုတာသိသိချာချာသူ့အပိုင်းနဲ့သူ့ကန္တာနားလေအောင်ကျွန်တော်တို့ဝေဒနာမှာပါတဲ့အတိုင်းလုပ်ပါအဲ့တော့အဲ့ဒါဟာကျွန်တော်တို့ဒီအခုလုပ်နေတဲ့ဒီဘုရားဝေဒနာရဲ့အကြောင်းအရာအဲ့ဒါကိုစနစ်ပင်းနဲ့ချင်းကပ်ပြီးတော့သဘာဝတရားများကိုလွယ်လွယ်ကူကူနဲ့သင်္ကေတရှားရှားပေါ်ပေါ်လွင်လွင်သိနာလေလာအောင်အခုရှိနေတဲ့သစ္စာလောကမှာရှိနေတဲ့ပညာရဲ့အတိအကျဒီဒီယူပက္ခန္ဓာရဲ့အကြောင်းကိုယူပက္ခန္ဓာပြိစေတာပညာကိုသင်တဲ့အခါအခုဖြစ်ပညာမှာရှိနေတဲ့ဖြစ်ပညာမှာရှိနေအနာတမီပညာနော်ခန္ဓာဝိရပညာအဲ့ဒါရဲ့အမှရှိတဲ့ပညာရတ်ကိုလည်းအထောက်ကူယူတယ်ပြီးတော့ယုတ်ပစ္စည်းအထောက်ကနေလည်းယူပါတယ်ဒါကျွန်တော်တို့သုံးနေတဲ့ပစ္စည်းတွေဒါတွေဟာဒါအယုဇုပုံကျွန်တော်တို့ရှင်းမှတ်တယ်ပြီးတော့ခန္ဓာကိုယ်ကိုရှင်းမှတ်တယ်နော်ခေရရာရှိတဲ့ကုသတာသားတွေကျွန်တော်တို့ရှင်းမှတ်တယ်အဲ့ဒီအလုပ်တွေဟာကျွန်တော်တို့ရဲ့ဒီအလုပ်အဲ့တော့ဒါဟာမလုပ်တာတော့ဆိုရင်ဒီပစ္စည်းအထောက်အပံ့တွေကိုရတော့ကျွန်တော်တို့ခန္ဓာကိုယ်ထဲမှာရှိနေတဲ့32ခုထာသာဆိုတာကိုနှုတ်နဲ့ရွတ်နောက်ပြီးတော့ဒီဆရာများကရှင်းပြတဲ့အတိုင်းမှန်ကြီးနဲ့ကြည့်ရတယ်အခုဒီအနာတမီပညာရင်ထွန်းကလာတော့ဒီရှိနေတဲ့ခန္ဓာကိုယ်ဒီထားဝင်အကြောင်းကိုအခုမြင်ဝန်းထင်ရင်ကျွန်တော်တို့မြင်ရပါတယ်အဲ့လိုမြင်ရတဲ့အခါကျတော့ဒီခုထာတာကမ္မထာများကိုရှုမှတ်ဆင်ခြင်ဖို့အတွက်ဒီလိုကူရဲအကောင်းလာတယ်အယုဇုဆိုရင်လည်းပဲတကယ်ကိုရှိနေတဲ့မူလအယုဇုကိုဒီဒီချာချာကျွန်တော်တို့မြင်အောင်သူ့ကြမှတ်ကြအဲ့တော့ဒီသဘောတရားတွေဟာအခုရှိနေတဲ့ပညာရက်များစီဖျားရှင်ဟောကြားတော့ဓမ္မတဘာဝများကိုနားလည်ဖို့သဘောပေါက်ဖို့အတွက်အထောက်အကူပြုရဲအဲ့ဒီပြုတဲ့အထောက်အကူပြုကုန်စနစ်တကျအသုံးချတတ်ရင်လူရခီးနော်ဒီနိဗ္ဗာန်မဲ့ကိုရောက်ကြောင်းတရားကိုဒီနည်းတွေသုံးရင်အားဖြင့်ပို၍ရှင်းနေမြန်မြန်လောလောဆယ်ပေါက်ရောက်နိုင်တယ်လို့ကျွန်တော်တို့စဉ်းစားရတယ်အကြောင်းမျိုးလို့ဒီနည်းတွေကိုသုံးတာအဲ့ဒီနည်းကိုပါခေါ်တယ်စနစ်သစ်နည်းဘုရားဒေသနာတော်ကိုလေ့လာတဲ့နည်းအဲ့တော့အဲ့ဒီဟာတွေဟာအခုပြောတာကဒီသုတ္တမယပညာနဲ့နားလည်ယူနဲ့ပြောနိုင်တာဟုတ်ပါလားအဲ့ဒီနားလည်ထားတဲ့ဟာကိုဘာလို့ပြောမှာလဲမိမိတို့ရဲ့ကိုယ်ပိုင်ဉာဏ်ကိုသုံးပြီးတော့ပါလို့မှာရှင်မြင်ပါစဉ်းစားပါစိတ်ဓာမယပညာအဲ့ဒီစိတ်ဓာမယပညာကရှေ့အသုံးနဲ့တကားအခုဖြစ်တကားကပါတယ်နော်မိမိကိုယ်ပိုင်ဉာဏ်ကိုသုံးပြီးစဉ်းစားတယ်ဆိုတာ philosophy နော်အဲ့ဒါဟာပါတယ် Buddhist philosophy Buddhist philosophy ပါမဝိပဿနာကိုကျက်လို့ရတယ်ဟုတ်ကဲ့လားသုတ္တမယပညာရယုံနဲ့ကျက်မှတ်ထားယုံနဲ့မရသေးဘူးပါလို့မှာနော်ကိုယ်ပိုင်ဉာဏ်နဲ့ဟုတ်ပြီမဟုတ်ပြီထပ်တလဲလဲစဉ်းစားရတယ်။အဲ့ဒီစဉ်းစားပုံစဉ်းစားနည်းအခြေခံပညာကိုဘုရားကပေးတယ်။အဲ့ဒါကိုပါခေါ်တယ် Buddhist philosophy
အဲ့ဒီ philosophy ကိုသိပြီးမှဆားလိုက်ရတာလက်တွေ့အချင်းကျင့်သုံးရအဲ့ဒီဟာကြတော့ပါသေးလားအခုလိုအနာတမင်ဟာပါပါပညာ science ဟုတ်လား physiology လဲ science အဲ့ဒီဟာတွေကိုဒီဒီကျကျလေ့ကျင့်နေတဲ့ဗုဒ္ဓဤဒီကာယနုပတ္တနာပညာဟာလည်းပဲ science ဟုတ်ကဲ့အဲ့ဒါဒါပါ science Buddhist science ဟုတ်ပါလားအဲ့တော့ဒီသဘောတွေကိုနှလုံးသွင်းတာသင်မြင်တတ်လာပြီဆိုရင်ကျွန်တော်တို့ပြားရှင်ဟောကြားခဲ့တော့လွန်ခဲ့သော2500ကရှိခဲ့သောဧဒနာတော်များကိုအခုပြစ္ဆုတ်ပါမှာနော်နားလည်သဘောပေါက်ဖို့အတွက်လေ့ကျင့်ပုံလေ့ကျင့်နည်းသင်ပုံသင်နည်းဟောရင် new approach အဲ့ဒါဟာစနစ်တည်းနဲ့ဗုဒ္ဓဒေသနာကိုလေ့လာခြင်းသဘောပါဟုတ်ပါလားအဲ့တော့အဲ့ဒါလေးကိုကျွန်တော်တို့ပြန်ပြူးပြီးတော့ပြောရည်ပြီးတော့တတ်နိုင်တဲ့ပေါ့လေအချိန်အားတဲ့ပုဂ္ဂိုလ်များရှိရင်အထုမင်းအောင်ကျွန်တော်တို့ရဲ့အလုပ်ကဒီရန်ကုန်မှာဧပြီလမေလမှာတစ်ကြိမ်နောက်ပြီးတော့အောက်တိုဘာနိုဝင်ဘာမှာတစ်ကြိမ်ဒါမျိုးပဲမှာပေးပါတယ်။မန္တလေးမှာတော့ဖြစ်ရင်ကျွန်တော်တို့ဘိုးဘိုးရပါတယ်အဖွဲ့မှာဒီလိုပဲပေးပါတယ်။အဲ့တော့ကျွန်တော်တို့ဓမ္မမိတ်ဆွေများဘုရားဘာသာတရားကိုအခုခေတ်အခုခါမှာမိမိတို့သိနေသောစိတ်ပံပညာရံများနော်အခြားအခြားပညာရံများဟာအထောက်အပံ့ပြုပါတယ်ဆိုတာကိုသဘောပေါက်ပြီးတော့အဲ့ဒီရတဲ့အထောက်အပံ့များကိုသုံး၍ဒေသနာမှာပါသည့်ဘုရားရှင်ဟောကြားသောဓမ္မဤအမြင့်သာရာများကိုရအောင်ယူနိုင်ကြပါစေ။အခုကျွန်တော်ရှင်ရောက်ရှိလာတဲ့မြေကွန်းစာရွက်တွေဘယ်လိုများပါလဲ။အဲ့တော့ဒီကိစ္စနဲ့အချင်းတော်တွင်မှာဒီများရဲ့ကိစ္စတွေကိုဖြေဝါတော့ဟိုဖြေနိုင်မှုအချင်းကြီးရှိလို့ပါအဲ့တော့ထိုက်မှုမျိုးအားလျော်စွာသိသင်သိရတဲ့အချက်အလက်ကလေးတွေကျွန်တော်ဖြေပြပေးပါမယ်နော်အဲ့ဒီကိစ္စအောင်ဆိုတော့အလုံးစိတ်ပါဝင်စားပြီးတော့မင်းမြန်ကြတဲ့မိဘနေနော်အဲ့ဒါလေးတွေကိုကျွန်တော်ကတတ်နိုင်လမြပြပေးပါမယ်အရင်ကအရင်ကမေရသုတမယဉ္စသိဒ္ဓမယဉ္စဘာဝနာမယဉ္စသုံးပြီးအဲ့ဗုဒ္ဓဒေသနာကိုတစ်နည်းဖြင့်လေ့လာရတွင်ဘာဝနာမယဉ္စကိုညီတို့အထောက်ပံ့ပေးပါလေအဲ့ဒီကိစ္စအရေးကြီးတယ်ကျွန်တော်တို့အခုသိနေတဲ့သင်္ဍန်းဟာအဲ့ဒီသုံးခုစလုံးနော်ပရမအရှင်အနေနဲ့အခုကျွန်တော်တို့လေ့လာနေတာသုတမယပညာပဲဟုတ်လားအဲ့ဒီသုတမယပညာကိုကျွန်တော်တို့ကပြီးတဲ့အခါကျတော့ဘယ်လိုပြီးတာတုန်းဆိုလို့ရှိရင်ဒီဖြာရှင်ဒေသနာမှာပါတော်စကားရအစီအစီကိုပြကြသောသဘောပြကြသောသဘောတရားကိုပေါက်မြောက်အောင်ရှင်းအောင်သင်ပေးရတယ်နော်ဒါဟာသုတမယအလုပ်အဲ့ဒီလိုရှင်းရှင်းလင်းလင်းသိနာလေပြီးရင်ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားရမယ်သာဟာသင်္ကြန်သူဖို့အဲ့ဒီကိုယ်ပညာနဲ့စဉ်းစားပြီးတဲ့အခါကျတော့မှသဘောပေါက်နားလေလားဘယ်လိုသဘောပေါက်နားလဲမှာတော့ဒီတရားဒီလောက်ကြည့်ရင်တော်ပါပြီလို့ဆိုရလို့ပဲရှိမှာဒီတရားဒီလောက်နဲ့တော့မပြီးသေးဘူးဟာလေရက်တွေ့လုံးမှာဖြစ်မယ်လို့သဘောပေါက်လာပြီးတော့အဟုတ်လုံးခင်လာတဲ့ဆန္ဒတွေပုတ်တက်လာအဲ့ဒီခါကျမှဘာလို့ပြက်တာလဲဘာဝနာဆိုတဲ့အလုပ်ကိုတက်တာအဲ့ဒီမှာသိရမယ့်ချက်ကဘာဝနာဆိုတော့အလုပ်ကြီးသူများတိုက်တွန်းလို့ရုပ်လို့ရတဲ့အလုပ်မျိုးမဟုတ်ဘူးပထမအဆင့်အနေနဲ့ပြားရှင်ဤဒေသနာတော်ကိုစနစ်တကျလေ့လာပါအကျယ်ဝန်းကြီးမလိုပါဘူးကျွန်တော်တို့အခုလိုအပ်တဲ့အချက်ကလေးတွေသင်ပေးရအဲ့တော့အဲ့ဒီအချက်ကလေးတွေကမှအခြေခံပြီးတော့မိမိကိုယ်တိုင်နားလည်အောင်စဉ်းစားဘာစဉ်းစားရမှာဘဝအကြောင်းကိုနားလည်အောင်စဉ်းစားအရင်အကြည့်ဆုံးချက်ကဘာနားလည်ရမလဲ။ဘဝအကြောင်းကိုနားလည်အောင်စဉ်းစားအဲ့ဒီမှာပြောရမယ့်ချက်ကပါလေ။ငါကိုယ်တိုင်ကမှတ်ထားတဲ့ငါဘဝငါအစွဲဟုတ်ကဲ့လား။အဲ့ဒါကပုဂ္ဂိုလ်တိုင်းမှာရှိတဲ့ငါဘဝအဲ့ဒီမှာဘုရားရှင်ကရှင်းပြတဲ့ဘဝဤအဓိပ္ပာယ်အဲ့ဒီမှာနှစ်မျိုးရှိတယ်။အစွဲအလန်းနဲ့ထောက်ပြထားတဲ့ဘဝနှစ်ဘုရားရှင်ရှင်းပြပြီးဘဝဤသဘာဝနှစ်ခု क्वे ပြအောင်ပြရမယ်။ဘုရားရှင်ဟောပြပြီးသဘာဝကိုနားလည်လာမှမလုပ်ချင်ပါနဲ့။ဘာဘာဝနာဆိုတဲ့အလုပ်ကိုတက်လှမ်းနေတာပါ။ဟုတ်ကဲ့လား။အ
ဲ့တော့ပထမဥဒ္ဒမယဉာဏ်ကိုမှန်ကန်အောင်စူတောင်းပါပြီးတော့တက်တလဲလဲမိမိကိုယ်ပိုင်ဉာဏ်နဲ့စဉ်းစားပါအဲ့ဒီအခါကျရင်ဘာဝနာမယဉာဏ်အခြေခံတော့တကယ်ဝိပဿနာပညာနှင့်တွဲသည့်ဝိပဿနာဘာဝနာအလုတ်ကိုလုတ်လို့သောဆန္ဒမယပေါ်လာမယ်အဟုတ်ဆန္ဒပေါ်လာမှလည်းပဲလုတ်နိုင်ပါလေနော်အဲ့ဒီလိုရှိဒီမေးခွန်းကဟိုရင်းနဲ့နာရင်းဆုံးရင်းချင်းချင်းကြိုက်ချင်းဖဲချင်းဘူးရင်းအေးချင်းဒီပညာဖြစ်ပါလားအဲ့ဒီတကားလေးဟုတ်ကဲ့လားပညာနဲ့ပရမတ်နော်အဲ့ဒီမှာယူသက်ခန္ဓာမှာဖြစ်နေသည်ပါတယ်နာရင်းချင်းချင်းနော်နာရင်းချင်းချင်းဆိုတာပါတယ်နော်ဝေဒနာနော်အဲ့ဒီဝေဒနာဆိုတဲ့သဘောဟာတကယ်အဟုတ်ဖြစ်နေတာအဲ့ဒါဘယ်လိုကိုမြင်ရလဲယူသက်ခန္ဓာကိုမြင်၍ဖြစ်ပေါ်လာတော့နာမခန္ဓာမှာပေါ်ရှိဒုက္ခဝိညာအဲ့ဒါဟာပညာတရားမျိုးဟုတ်ပါပါတယ်ပရမတရားနော်လှုပ်ရှားခြင်းဖောက်ပြန်ခြင်းဟာပရမဖြစ်ပါလားခင်ဗျာအဲ့ဒီမှာသတိချာကြခွဲရမယ်ဟာကလှုပ်ရှားတယ်ဆိုတဲ့အဓိပ္ပာယ်မှာကျွန်တော်တို့နေ့စဉ်နဲ့အမျှလှုပ်ရှားနေတဲ့လှုပ်တိုင်းနေတဲ့ပါတယ်အလုပ်ဒီနော်လမ်းလျှောက်တာထိုင်တာအရိယာပုဂ္ဂိုလ်ပါအဲ့ဒီအရိယာပုဂ္ဂိုလ်၄ပါးလှုပ်အောင်ဖြားအောင်လုပ်တဲ့အခါပထမပါဖြစ်တယ်လှုပ်ခြင်းနဲ့စိတ်ဥပမာဆိုတော့တရားထိုင်နေတရားထိုင်နေတဲ့အခါညောင်းလာညောင်းလာတာကသတိပေးလာတော့ပါဖြစ်တယ်ဉာဏ်ပြောင်းခြင်းနဲ့စိတ်ပေါ်တယ်အဲ့ဒီခုနကညောင်းနေဆိုတာပါတယ်ကာယကဝေနပရမထနောက်ပြောင်းနေတဲ့စိတ်ကလည်းပရမထဟုတ်ကဲ့အဲ့ဒီပြောင်းနေတဲ့စိတ်ကလေးကမလှုပ်တာနော်မောတာစင်တာခေါ်တယ်အလုံးလုတ်တဲ့နေရာအုံနောက်မှာသူ့ကိုသတိပေးလိုက်တယ်။ဘာလို့လဲ။ရွှေ့ဖို့၊ရွှေ့ဖို့၊ပြောင်းဖို့ဟုတ်ကဲ့လား။အဲ့တော့မော်ဒန်စင်တာကဘယ်သူ့ကိုသွားတော့မော်ဒနာဖေး။မော်ဒနာဖေးကိုသွားတဲ့အခါကျတော့မော်ဒနာဖေးကဘယ်သူ့ကိုပေးလိုက်လဲ။မတ်ဆာရီ။မတ်ဆာရီကဘာလို့လဲ။ Contraction and Relaxation ။အဲ့လိုလုပ်လိုက်တဲ့အခါကျတော့ဒီရှိနေတဲ့ပါတယ်နော်။လက်ကလေးတွေ၊ခြေလေးတွေကဘာလို့လဲ။လှောက်ရှားလာတာ။အဲ့ဒီလှုပ်ရှားတဲ့သဘောပါတော့ကမ္မခရကမ္မဒီကလေးခိုင်းတယ်မနောကမ္မကလှုပ်လှုပ်ခိုင်းတာအဲ့ဒီမှာလုပ်ငန်းကြီးအဆင့်ဖြင့်လုပ်နေတာဟုတ်ပါလားအဲ့ဒီထက်မှတကယ်အလုပ်လုပ်နေတယ်ဒီပါလေးလို့ပရမထအဲ့တော့အဲ့ဒီမှာသိချင်သိရမှာငောင်းလို့ပြတ်ခြင်းနဲ့ချွေခြင်းနဲ့ခါလေးရပါတယ်စိတ်သူကပရမထအစစ်သူကခိုင်းလိုက်တာသူကခိုင်းလိုက်တဲ့အခါကျတော့ဘယ်သူကလှုပ်ရတာခန္ဓာကလို့ပါလားဒီပါလေယူပက်ခန္ဓာဆိုယူပက်ခန္ဓာလို့ခေါ်လိုက်ပြီမယ်လို့အဲ့ဒီထဲမှာပါပြီပါလားဟာအပေါင်းအစုလေအဲ့ဒီကြတော့သူတို့ကပါလဲအပေါင်းအစုသဘောလို့လို့ကြတာအဲ့ဒီကြတော့သူကပါပါလဲပရမထသဘာဝဘုအခြေခံ၍လှုပ်ရှားသောအမှုတရားအဖြစ်နဲ့ပေါ်လာဟုတ်ပါလားအဲ့ဒီပေါ်လာတဲ့သဘောဟာပရမထဆိုတဲ့နေရာမှာဖြစ်ဖြစ်နဲ့လှုပ်ခြင်းနဲ့စိတ်ကလေးဟာပရမထနောက်ပြီးတော့အဲ့ဒီစိတ်ကလေးခိုင်းလို့လောက်ရတဲ့ကိုအမှုအရာကိုအမှုအရာဟာကာယကမ္မပဲဖြစ်တယ်။ကာယကမ္မဆိုတာဟာဒီအစုအပေါင်းဤအလုပ်တစ်ခုပြီးတော့ပရမတ္ထသဘာဝမဟုတ်အစုအပေါင်းဤအလုပ်ကာယကမ္မနော်။ဤခန္ဓာကိုယ်ဟာအိစ္ဆဒ္ဓယုဒုက္ခဒ္ဓယုအိစ္ဆဒ္ဓအနတ္တဒ္ဓယုလို့ခေါ်နိုင်ပါလား။အဲ့ဒီစကားကခေါ်နိုင်မလားဆိုပါလေကွာစကားလုံးနဲ့ပြောလို့ရမလားဒီလိုမေးရမလားဟမ်ကြည့်ပါအဲ့ဒီမှာဒီမှာဒီဖြစ်ပြီးခန္ဓာမှာအနိစ္စသဘောဟုတ်ကဲ့ဒုက္ခသဘောအနတ္တသဘောသာဟာဒီဒေသနာမှာပါခဲ့ဘူးအရင်အစည်းအဝေးချက်သုံးပါအနိစ္စဒုက္ခအနတ္တဆိုရယ်ဟာဟာဒီဒေသနာမှာပဲရှိတာအခြားဒေသနာမှာရှိဘူးနော်အဲ့တော့အဲ့ဒီမှာအေးချာသိရမယ့်အချက်ရှိတယ်နော်အနိစ္စဆိုတဲ့သဘောကိုဗာနဲ့ပြောနေတာဖြစ်ဖြစ်ဖြစ်ပြီးရင်ပြတ်တာလို့ပါခေါ်လို့အနိစ္စအဲ့ဒါဟာသတ္တလေးလေးဘုရားဘာသာတိုင်းကြီးတာသိတယ်သိတယ်လို့ထင်တယ်ဟုတ်ကဲ့လားသိတယ်သိတယ်လို့ထင်တယ်အဟုတ်သိသလားအဟုတ်မသိဘူးမသိရပါဖြစ်လို့တော့အစွဲဓာတ်ခံတယ်ဟုတ်ကဲ့လားအစွဲဓာတ်ဆိုတာပါတယ်ဒီယူပဲခန္ဓာငါကုငါခန္ဓာခိုင်နေမြဲတယ်လို့သိတတ်တဲ့အရွယ်တွေကစွဲလာတဲ့ဓာတ်ခံရှိနေခြင်းကြောင့်ပ အနိစ္စကိုမြင်ပါတယ်ဆိုတာငါမြုပ်တဲ့အနိစ္စတဘာဝအနိစ္စမဟုတ်ဘူးဟုတ်ကဲ့လားအဲ့ဒီသဘောကိုသိရမယ့်အချက်ကဘယ်လိုသိရလဲအခုပြောတဲ့ဉာဏ်စဉ်၃ခုပါပါတယ်နာမ်ရူပပရိစ္ဆေဉာဏ်ပစ္စပရိဂဉာဏ်သမတဉာဏ်အဲ့ဒီ၃ခုအဲ့ဒီဉာဏ်၃ခုဟာဘာလို့ဖဲနေတာအတ္တအစွဲကိုအဲ့ဒီဉာဏ်၃ခုကဖဲတာဖဲပုံဖဲနည်းရဘလို့ဥပါဒဏ်နဲ့ခန္ဓာမှာရှိတဲ့အစွဲကိုဖဲတာတဆင့်ဟုတ်ကဲ့လားအဲ့ဒါဟာဒိဋ္ဌိဥပါဒံကိုဖဲတာနောက်ပြီးတော့မှဒုတိယအဆင့်ကပါတယ်မမိပြရလေပေါ်မှာရှိနေတဲ့ဓာတ်ခံအစွဲကိုဖဲတာအဲ့ဒီဓာတ်ခံအစွဲဖြစ်တော့ဒိဋ္ဌိအနုပြရကိုသာဖဲရင်မဖြစ်ဘူးမဟာသောကမဟာသောတာပန်ဖြစ်ပြီဟုတ်ကဲ့အဲ့တော့အဲ့ဒီနေရာမှာသိချာနှလုံးသွင်းရမယ့်အချက်ကဖဲနိုင်အောင်ဖာလုပ်နေတာလေဒီနိုင်ုံနှစ်ပါးကိုဖွဲ့ကြည့်နိုင်ုံနှစ်ပါးထောက်ကူပြနေတဲ့သဘောကိုစဉ်းစားတယ်။နာယုတ်တို့ကူပေါင်းပြီးလှုပ်လှုပ်နေတဲ့သဘောကိုခြုံငုံပြီးတော့သမတနာဉာဏ်နဲ့ကြည့်တယ်။အဲ့ဒီကြည့်လာတဲ့အခါကျတော့အဲ့ဒီပညာအစွမ်းကြောက်အလွန်သိမ့်ဝေသောအမှုပြရရှိရတာမပင်စီအောင်တော့မနှုပြသည်မှမပယ်သေးဘူးတော့ဥပါဒဏ်ရဲ့ခန္ဓာမှာဆွေးနေတဲ့ငါအဆွေးရတော့ထိုက်ကမီအားလျော်တော့ရော့တယ်ဟုတ်ကဲ့အဲ့ဒီဥပါဒဏ်ရဲ့ခန္ဓာအဆွေးရော့မှသဘောတရားကသူ့ဟာသူပြလာတဲ့ဖြစ်ချင်းပြချင်းကိုမြင်တာเนาะဖြစ်ချင်းပြချင်းကိုဘာကမြင်ရတာဉာဏ်ကမြင်ရတာဘာပါဘာလို့ဖယ်နိုင်မှာဥပါဒာနဲ့ခန္ဓာဤအစွဲအားနည်းလာမှသဘောကပြတော့ဖြစ်ချင်းပြချင်းကိုဉာဏ်ကမြင်ရတာဝိပဿနာဉာဏ်ကမြင်သာပြုတာဟုတ်ကဲ့အဲ့ဒီလိုမြင်လာပြီဆိုတော့မြင်လာပြီဒီဥပါဒနဲ့ခန္ဓာထဲမှာရှိနေတဲ့အတ္တတည်းကိုဖယ်လိုက်လို့အတ္တတည်းမရှိလို့ဒါလိုမြင်နေရတယ်။အိဋ္ဌကုမြင်နေဖြစ်ပြက်ကိုမြင်နေဟုတ်လား။အဲဒီတော့အခုစကားသုံးလုံးသုံးနေတာ။အိဋ္ဌတစ်ခြားဒုက္ခတစ်ခြားအနတ္ထတစ်ခြားလို့သုံးနေတာ။အိဋ္ဌဒီဝင်နေဒုက္ခဆိုတာကိုသိရတယ်။အိဋ္ဌတစ်ခြားဒုက္ခတစ်ခြားမဟုတ်ဘူး။အိဋ္ဌဒီဝင်နေပါတယ်လို့ဒုက္ခအဲ့ဒီဟာကိုမြင်မှာနော်အဲ့တော့အနိစ္စဒီဝင်ရင်ဒုက္ခဖြစ်နေတဲ့သဘာဝဒီအတ္တမဟုတ်ဘူးဆိုတာလေဒါပဲဖတ်ပြောတာအနိစ္စနဲ့ဒုက္ခဒီသာဖြင့်အဟုတ်ရှိနေတာအတ္တရဲ့လို့မရှိဘူးအဲ့ဒီမှာခုနကပြောတဲ့ပထမဦးဆုံးပယ်တဲ့အတ္တဒိဋ္ဌိကိုပယ်လိုက်ပြီဆိုကြတဲ့ကူကအဲ့ဒီအနိစ္စကြောင့်ဖြစ်တဲ့ဒုက္ခဟာငါမဟုတ်ဘူးဘာဒုက္ခလဲဘဝဒုက္ခဘဝကိုရထားတဲ့ဒုက္ခဟုတ်ကဲ့လားအဲအဲ့ဒီကိုမြင်ဖို့အယူအီအသားအကျိုးတို့ကပြင်းညက်လားတဲ့နော်အဲ့ဒီဟာဟုတ်တယ်ပြင်းညက်ဆိုတဲ့စကားကိုအယူကိုပါမမြင်တာလို့ယူပါယုံဖြစ်နေမြင်နေဟုတ်ကဲ့လားအသားကိုယူပါယုံဖြစ်နေမြင်နေတကယ်ဖြစ်နေတာအယူရဲ့ပါတယ်ဓာတ်ကြီးလေးပါအစုဝေးပြောတာပေါ့ဟုတ်လား solidliquid gas and energy ဒီလိုမျိုးသလုံးအယူရမှာပါတယ်ဆိုတော့သူကအများဆုံးပါနေတာနော်ငါဆော်ရတတိယများတယ်ဆိုတော့လေအဲ့ဒီထဲမှာပါတယ် liquid ပါတယ်ပြီးတော့ပါတယ် gas ပါတယ်ပြီးတော့ပါတယ် energy binding energy ပါတယ်ဟုတ်လားအဲ့တော့အဲ့ဒီဟာတွေဟာအစုဝေးပေါ်မှာပြီးတော့မှသူ့ကိုနာမည်ပေးရတယ်ဘယ်လိုပေးရလဲအယူလို့ပေးရတယ်ဆိုတူပဲအသားလို့နာမည်ပေးရတယ်အဲ့တော့အဲ့ဒီအယူလို့အသားလို့နာမည်ပေးထားတဲ့အားလုံးပါတယ်ဒီပက္ခဏာအစုဝေးအဲ့ဒါအမလို့ဘလို့ပါခေါ်လို့ဒီနေ့ဒီကိစ္စ EAC equal to NC square ဆိုတဲ့ relativity ကိုဘုရားဒေသနာနဲ့ရှင်းပြတာမဟုတ်ဘူး။ဟင်ပြောလို့ရလားအဲ့ဒီမှာအဲ့ဒီကိစ္စဟာ this is intellectual problem ဟုတ်ကဲ့လားအဲ့ဒီမှာခဏပြော Einstein concept ကိုနားလည်ရမယ်။ဘာလဲသိလား Einstein concept မှာ time ဆိုတာတခြားspace ရတဲ့ချာမဟုတ်ဘူးဗါရဲ time space continuum ဟုတ်ကဲ့ time space ချာမဟုတ်ဘူး time ကြီးပြောရင်လည်းပြပါတယ်ပြင်းရတရား space ကိုပြောရလဲပြင်းရတရားတကယ်ကဗါရဲပြီလား motion ခေါ်ရပါဦးကြလို့ယူရှားနေတာတဘာဝအစ်စ်ဟုတ်ကဲ့အရင်ရောအားလုံးနေတာယူရှားနေအတန်ဆိုင်နေယူရှားအဲ့ဒီယူရှားနေတဲ့သဘောကိုနားလည်အောင်ဘာနဲ့ဘာနဲ့ဖွင့်နေလဲ space နဲ့ time နဲ့ဖွဲ့တာအဲ့တော့ Einstein ကပြော
အဲ့ဒါခွဲလို့မရဘူး speed နဲ့တိုင်းနေပါတယ် continuous process ဟုတ်ကဲ့အဲ့ဒီအကြောင်းကိုသိဖို့ကြတော့သဘောကပါတယ်ဖြစ်လာအဲ့ဒီခုနကပြောနေ quantity က quantity ကပါတယ် motion အဲ့ဒီ motion နဲ့မှာဘာနဲ့ဘာနဲ့ပါမလဲ the product of time and space အဲ့တော့အဲ့လိုရိုးရိုးလေးကြည့် time multiplied by space ကြည့် equal to motion ဟုတ်ပြီနော် time multiplied by space equal to motion အဲ့ဒီမှာကြည့် motion က light motion ကိုကြည့် constant ဟုတ်ကဲ့လားပါတယ်လို့300,000 km per second ဒါအမြင်အဲ့ဒါဘာဖြစ်သွားလဲ constant number ဖြစ်ပြီနော်အဲ့ဒီ motion constant ဖြစ်ပြီမယ်လို့ဒီဘက်က time and space မှာ space က number ကြည့်ရရင် time ကပြေးသွားမယ် time ကနံပါတ်ကြီးလာရင် space ကပြေးသွားမယ်ဟုတ်ကဲ့အဲ့ဒီနှစ်ခုညာကမြင်ရမယ်နော်အဲ့ဒီမှာ time ကကြီးလာလို့ရှိရင် space နေပါတယ် space နေရင် space ကြီးရင် time ကနေပါတယ်အဲ့ဒါလေးကိုပြတဲ့အောင်လင်းကနေပေါင်းဒီကဦးရင်ကတော့ထားပါတော့အဲ့ဒီမှာအခုပြောတဲ့ Einstein theory of relativity ကိုအခြေခံပြီးအလုပ်လုပ်တယ်ဘယ်လိုလုပ်တယ်ဆိုတော့space vehicle နော် space vehicle ဆိုတဲ့အကတိုင်အဲ့ဒီအကတိုင်ကဘယ်လောက်မြန်လို့ဆိုရင်အလင်းရောင်ဆိုင်ကြီးပါမြန်နော်အလင်းရောင်ဆိုင်ကြီးပါမြန်တဲ့အကတိုင်ကအခုနကပြောတဲ့ကျွန်တော်တို့ galaxy ရနေပြီးတော့ဟိုဘက်ကအနည်းဆုံး galaxy andromeda ဖြစ်အောင်ဘူးအဲ့ဒီ space နဲ့ gas အဲ့ဒီ distance ကဘယ်လောက်ကြီးလို့ဆိုရင် light distance က2 million year ဝေးတယ်ဟုတ်ကဲ့လား2 million year လို့ပြောရဲဆာဟာဘယ်လိုပြောရမှာလဲဆိုရင် 12 into 10 to the power 18နော် 2 million light year is distance ဟာဘယ်လောက်ရှိလဲ 12 into 10 to the power 18အဲ့လောက်ဝေးတယ်နော်အဲ့တော့အဲ့ဒီအာကတရင်ထွက်သွားထွက်တော့ဒီကမာလေးရပါဖြစ်နေလဲနေတာဒီကမာမှာနေနေတဲ့လူတွေအာကတရင်ကသွားရသွားပြီးတော့ပြန်လာခဲ့တယ်အတော့ relativity အရ space coverage အလွန်များသွားတယ်ဘယ်လောက်ကြီးတော့တစ်စက္ကန့်မှာ300,000 km တိအောင် space က expansion သွားတော့သူနဲ့တွဲနေတဲ့ time ကဖြစ်သွားတယ် squeeze in အဲ့ဒါကဖြစ်သွားတယ် slow ဖြစ်သွားတယ်ဘယ်လောက်နေသွားတာလဲအကတားရင်းနေရရှိနေတဲ့ time ကနေသွားပြီဟုတ်ကဲ့လားအဲ့တော့ဒီကဘာဝရှိတဲ့ time နဲ့တူသေးလားအဲ့ဒီအရေးအချက်လေးဒီစားကြည့်အဲ့ဒါသူကပြောပြပြထလာ relativity ရဒီလောက်ဝေးတဲ့ခီးကိုသူသွားတာ20မိနစ်ကြာပြန်လာတော့လည်း20မိနစ်ကြာအားလုံးကဘယ်လောက်ကြာ56မိနစ်ပဲကြာဒီလူပြေမှာဘယ်လောက်ရှိနေလဲနှစ်ပန်းဟုတ်ကဲ့လားလူပြေမှာနှစ်ကဘယ်လောက်ရှိနေလဲနှစ်ပန်းရှိနေပြီဟုတ်ကဲ့လားအဲ့တော့အဲ့ဒီ ratio နဲ့တွက်လိုက်လို့ရှိရင်24နာရီတရက်လို့ခေါ်ရအကတရင်နဲ့တရက်ဟာလူပြေမှာဘယ်လောက်ရှိနေလဲအနည်းနဲ့နော်အကတရင်မှာတရက်ဆိုရင်လူပြေမှာအနည်းငယ်ရဟုတ်ကဲ့လားအဲ့တော့အကန့်တရင်ကတဝက်ပေါ့လေအနည်းဆိုရင်လူပြေမှာဘယ်လောက်လို့အနည်းတရာဟုတ်ကဲ့လားဒါဘယ်လိုအသိပြတာလဲ relativity ရဲ့ explanation အဲ့ဒါဟာ time conception ဆိုတာဟာအခုလူတွေသိနေတဲ့ conception ကိုမသိဘူး time ကပါလေ elastic can contract and expand ဟုတ်ပြီလားအဲ့ဒီသဘောကအခုဗာနဲ့သိတယ်ဒီလိုဗမာရပြောတဲ့စကားရှိပါတယ်ပါတယ်လူပြည်အနှစ်တရာတာဝရင်ကတရက်ဆိုတာပါတယ် time relation ကိုပြောနေတာဟုတ်ကဲ့လားနတ်တို့ရဲ့ existence မှာတရက်လို့ဆိုတာဟာလူကအနှစ်တရာဒါကဒီကမှာပါပြောတဲ့စကားပါဟုတ်ကဲ့လားအခု relativity ကပြောတဲ့စကားကပါတယ် space ထဲမှာရှိနေတဲ့ time ကတရက်ဆိုရင်တရက်မဟုတ်တနည်းဆိုရင်လူပြည်မှာအနှစ်တရာဟုတ်ကဲ့လားဒါဘာပြောတာမသိရဘူး။ဒါလေးလွယ်လွယ်လေးဒီပညာရှိရတွေ့ပြလို့သိတာ။ဒါဘာပြောတာမသိရဘူး။ဘဝအကြောင်းကိုပြောတာ။ဘာလို့ပြောနေလဲ။အဲဒီအကာသယင်မောထိုင်ကြည့်နေတဲ့ခမဟာကိုကြည့်နေတဲ့လူကသူတနေ့ထိုင်ကြည့်လိုက်ရင်ဘာမြင်လဲ။ One thing you need to have ။ဟုတ်ကဲ့လား။သူထွက်လာတဲ့ကရှိနေတဲ့ဒါလေးဒီ space လေးนี่แต่เท่านั้นน่ะอยู่ตัวละอยู่เนี่ยဒီပုံမှာဘာဘာမှာဘယ်လောက်ဖြစ်ကုန်မလဲအနှစ်တရာလုံးရှိလို့ငွေရတဲ့လူတွေအားလုံးပါခဲ့နော် TV OV TV
ဟုတ်ကဲ့လားအဲ့တော့ဘာပြောနေလဲဘာကိုပြောနေလဲ life cycle ဟုတ်ကဲ့လားသက်သက်ဆိုတာဘာပြောနေလဲ life cycle ကိုသက်သက်လို့ပြောနေတာဟုတ်တယ်မလားအဲ့ဒီ life cycle သက်သက်ဆိုတာကိုယ်ဟာနဲ့ကိုယ်တော့ဖြစ်မှာအရင်ကြီးကြီးနေတာဟုတ်ကဲ့လားသက်သက်ဟာပါလေအိုးလုံးလိုက်ရတာခံရတာ achievement တွေသက်သက်ဟုတ်ကဲ့လားဘုရားview တွေကနေပြီးတော့ space ကနေပြီးပြန်ပြီးကြည့်ရင်ဒီ planet အတော်လူလေးတွေ struggle လုပ်နေရတာဘာလဲ။ဘာမှအရာမဟုတ်တော့ဘူး။အဖြစ်လို့သူ့နေရာကကြည့်လိုက်လို့ရှိရင်ဒီ7နှစ်အတွင်းမှာရင်ကိုတသက်ကအမြင့်တရားလုပ်နေရတာ။အဲ့ဒါဘာပြောတာလဲ။တဏှာဝတရားကိုအဟုတ်စဉ်းစားတတ်လာရင်အခုပြောနေတယ်ငါဘဝငါဘဝဆိုရပါလေ။အစွဲကိုဒီပညာနဲ့ကံမျက်စိနဲ့ကြည့်လိုက်ရင်ဘလောက်မှကြာဘူးဟုတ်ကဲ့လားအဲ့ဒီမကြာတာကိုပါသိနေတယ်အလွန်အရေးပါအရာရောက်တယ်လို့ရှင်းနေတာဟုတ်ကဲ့လားအဲ့ဒီသဘောလေးကိုပါရုံးမှာနော်ဉာဏ်ကဝိညာဓမ္မဒေသနာဣအတိတ်တွေကိုသိတာဘဝဆိုတာဟာဒီလူတို့ဣဘဝလေးတစ်ခုတည်းကိုမိမိအဖြစ်မွေးရကကြည်ကြည်ရကအောင်မြင်အောင်မြင်ရကသုံးဆိုတဲ့အာကိုအလုံးအကြီးကျယ်လို့မှတ်ယူနေပြီမယ်လို့အခု space ကဖွက်ပြီးကြည်လိုက်ရင်အိဒေကဘာမှမရှိဘူးဟုတ်ကဲ့လားဒါပါလေ intellectual interpretation of life and life value ဟုတ်ကဲ့လားဒါဆိုတမှာဘာလို့ကြည့်တာလဲဒေသနာရေးအိဒေကိုသိတာဟုတ်ကဲ့အဲ့တော့ကျင်းဒီမြေပေါ်ပါဟမ်